ကစားမြောက်ပိုင်းမှာရှိတဲ့အင်ဒိုနီးရှားစီးရင်ကားတွေပြီးတိတ်ဆောင်ကြဖို့အစ္စရေးစစ်တပ်ကတွားပြီးခဲ့တဲ့အတွက်မိုင်းချီဝေးတဲ့နောက်ထပ်စီးရင်တစ်ခုစီကိုလူနာအတော်များများရောက်လာကြတယ်လို့ဂါဇာကျမ်းမာရေးဌာနကပြောပါတယ်လူနာတချို့ကဆိုလို့ရှိရင်ခြေကျင်လာခဲ့ကြရတယ်လို့ဆိုပါတယ်အင်ဒိုနီးရှားစီးရင်ဟာဂါဇာမြောက်ပိုင်းမှာတစ်စိတ်တစ်ပိုင်းလေပတ်နေတဲ့စီးရင်အနည်းငယ်တွေကတခုပါဝင်ဖြစ်ပါတယ်အဲ့ဒီဒေသမှာအစ္စရေးတပ်ကဖိအားပေးလာတာ300နီးပါးရှိပါပြီဂါဇာမြောက်ပိုင်းစစ်ရုံတဝိုက်ရက်ကွက်သုံးခုမှာရှိကြတဲ့ Hamas လက်နက်ကိုင်တွေကိုအစ္စရေးစစ်စင်ရေးကပြစ်မှတ်ထားတာဖြစ်တယ်လို့အစ္စရေးတို့ကတော့ပြောပါတယ်။ဒါပေမဲ့လည်းဂါဇာမြောက်ပိုင်းမှာလူကြီးနေသွားအောင်လို့ဆောင်းချင်းအဖြစ်ဂျာကန်နယ်ဖြစ်လာအောင်အစ္စရေးဘက်ကကြိုးပမ်းနေတာဆိုပြီးပါလက်စတိုင်းဘက်ကဆွဆွဲပါတယ်။အစ္စရေးတို့ကလည်းဆွဆွဲချက်ကိုညှင်းပါတယ်။တစ်ချိန်တည်းမှာတော့ဂါဇာအခြားဒေသမှာအစ္စရေးရဲ့အင်တာနက်၄ချိန်ဘုံကျဲတက်ခိုက်ရာမှာပါလက်စတိုင်းကုလထံမင်းတွေသိဆုံးခဲ့တယ်လို့စစ်ဝန်ထမ်းတွေကပြောပါတယ်။အစ္စရေးတို့ထိတ်ချုပ်ထားတဲ့ဂျော်ဒန်ပြည်အနောက်ဘက်ကမ်းမှာရှိတဲ့ဒေါ့ကမ်မြို့အနီးမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုအင်တာနက်မနေ့အစောပိုင်းကအစ္စရေးတပ်တွေဝင်ရောက်စီးနင်းရမှာပါလက်စတိုင်းနဲ့ဦးတည်ဆုံးခဲ့တယ်လို့ပါလက်စတိုင်းရဲ့အစ္စရေးအရာရှိတွေကပြောဆိုခဲ့ကြပါတယ်